အမေရိကန်သမ္မတအင်ဂျီရိုရဲ့ပြောကြားချက်အရအမေရိကန်ပိုးရွှေစျေးစီးချုပ်များအဖွဲ့ဥက္ကဋ္ဌကြီးတဲ့ဘိုးချုပ်ကြီးမတ်မီလီကအာနာသိမ့်တဲ့မြန်မာစစ်တပ်ကိုဆက်သွယ်ဖို့ကြိုးစားခဲ့ပေမဲ့အဆက်အသွယ်မရခဲ့ကြောင်းအမည်မဖော်တဲ့အမေရိကန်ဆိုရတာဝန်ရှိသူတူကရိုက်တာသတင်းအေဂျင်စီကိုပြောဆိုခဲ့တယ်လို့ရိုက်တာသတင်းကဖော်ပြပါတယ်မြမရွေးကောက်ပွဲမှာမတမာမှုတွေအရေးတုံ့ပြန်တဲ့အနေနဲ့နိုဘယ်ငြိမ်းချမ်းရေးဆုရှင်ဒေါအောင်ဆန်းစုကြည်နဲ့တခြားပုဂ္ဂိုလ်တွေကိုစစ်တပ်ကဖမ်းဆီးပြီးတစ်နှစ်တာအရေးပေါ်ကာလကြီးများနောက်စစ်တပ်အကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုအာဏာလွှဲပေးပြီးရွေးကောက်ပွဲသစ်တွေကျင့်ပဖို့ပြောဆိုခဲ့ပြီးနောက်မှာအမေရိကန်ပူးရဲစီဦးစီးချုပ်များအဖွဲ့ဥက္ကဋ္ဌကြီးတဲ့ဗိုလ်ချုပ်ကြီးမီလီကမြမစစ်တပ်ကိုဆက်သွယ်ခဲ့တာဖြစ်ပြီးဆက်သွယ်လို့မရခဲ့တာလို့သတင်းကဖော်ပြပါတယ်ရှင်တရုတ်စစ်တပ်နဲ့ခိုင်မာတဲ့ဆက်ဆံရေးရှိတဲ့မြန်မာစစ်တပ်အနေနဲ့အမေရိကန်စစ်တပ်နဲ့တော့အပြန်အလှန်ဆက်ဆံရေးမရှိပါဘူးရှင်